ဒီထိုင်းနိုင်ငံကအလုရှာဖို့ရေးကုမ္ပဏီပေါ့ agency 24ခုနဲ့ဒီ agent 6ယောက်ကိုအမည်ပြက်စင်းတင်သွင်းလိုက်တယ်ဆိုပြီးတော့ကြားလို့ပါဆရာရဲ့။ဘာကြောင့်များဆရာတို့အခုလိုဆောင်ရွက်ခဲ့တာမျိုးလဲရှင်။
agency တွေလိုက်နာမယ်ကျင့်ဝတ်တွေပေါ့ဗျာစည်းကမ်းတွေအဲ့ဒါတွေမလိုက်နာဘူးဆိုတာကိုတွေးလို့ပေါ့အဲကိုစီရနေပြီးတော့ထိုင်းနိုင်ငံမှာရွှေပြောင်းလုပ်သားတွေနဲ့တွားလုပ်တဲ့အခါမှာသူတို့ဘက်ကလည်းလှုပ်ရှင်နေနဲ့စက်တနာတက်တဲ့မြင်ပွားမှုဖြစ်တဲ့ကိစ္စတွေမှာထဲထဲဝင်ဝင်နဲ့ဖြည့်ရှင်းပေးရတယ်မရှိဘူးပေါ့ဗျာဒါတွေကြောင့်လှုပ်ဆောင်ချက်တွေကျင့်တဲ့ဖွယ်ရလည်းမရှိဘူးစည်းမျဉ်းစည်းကမ်းနဲ့လည်းကိုက်ညီမှုမရှိတဲ့အတွက်အဲ့ဒါကိုကျွန်တော်တို့ blacklist ဆွဲနာပါခင်ဟုတ်ကဲ့ပါ
ဒီစီမံစည်းကမ်းဥပဒေရင်းနဲ့မညီဘူးဆိုတဲ့နေရာမျိုးမှာပေါ့။ဟိုလိုအချက်တွေသူတို့အနေနဲ့အဓိကဆောင်ရွက်တာတွေများဆရာတို့တွေ့ရလဲရှင်
။အဲကုမ္ပဏီတွေကများတော့တစ်ခုနဲ့တစ်ခုနဲ့တော့ခုနကဆိုလုံဆောင်ချက်တွေကတော့ပဲတူမလဲဗျာ။အဓိကတော့ဒမဲမှာပေါ်ပြထားတဲ့အလုပ်ဌာနလိပ်စာနဲ့ဟိုရောက်တော့ဟိုအလုပ်လိပ်စာနဲ့မတူတာပေါ့။နောက်တော့ကဒမဲမှာပြောထားတဲ့အလုပ်ကိုင်မျိုးစားနဲ့အဲဟိုမှာရောက်တဲ့စာလုံးရတဲ့အလုပ်မျိုးစားတွေမတူတာပေါ့။သူတို့ဆိုပြထားတဲ့လုခငွေကြေးနဲ့ပတ်သက်လို့လည်း proposal မှာပါတဲ့ไอ้หมอเนาะกูซีอ่ะนี่ชวยกองลงตัวนี้ตั้วไปแล้วโหมาหลุดได้ค่ะไม่ย่าราบ่เนาะไอ้อะไรก็อธิกะจ่าไปแล้วเอาแล้วลาโหอ่ะไม่ชื่อတော့บ่ไม่ชื่อတော့บ่สรเอาโหบักก็4บาตันยาชี้เนี่ยญาติနိုင်ငံตันยงเนี่ยท้อกันเจนน่ะมาตะสิ้นดิบักก็หลุดท้องลงนี้อ่ะดิโปรเซสดิไล่เลิกอ่ะဖြစ်တယ်ด้วยเราก็แบล็คลิสต์ก็ပြောท่าลูกชิงตรุโหบักมาบลูมากอดิษาเราอลุกั้นลั้นษาโหมาตันยงมาตีนลงไม่ย่าတော့บ่ครับเสร็จตั้วโหแล้วบ่มาไม่ชื่อတော့
บ่เตียรกูလက်ရှိအမည်ပြက်စင်းတင်သွင်းထားတဲ့ကုမ္ပဏီတွေเนี่ยနော်မြန်မာဘက်ကဒီအလုတ်သမားတွေချိတ်ဆက်ပြီးတော့တွားရောက်လောက်ကင်နေတာရောဘလောက်လောက်များရှိနေလဲဆရာရဲ့
ကုမ္ပဏီကများတာရဲ့အလုတ်ကင်မျိုးစားရဲ့များတာတော့အဲ့လောက်တော့ကျွန်တော်တို့လုတ်မထားဘူးအဲ့ဒီအချက်လက်တွေလိုချင်တယ်ဆိုလို့ချင်းတော့ကျက်ဆိုင်ရာဌာနကိုဘယ်တော့ကဘယ်လုတ်ကင်မျိုးစားတော့ကြားဘလောက်လွတ်တယ်မဘလောက်လွတ်တယ်အဲလုတ်ခလာကဘလောက်နဲ့လွတ်တယ်ဆိုပြီးအကုန်လုံးသိသိပြန်လန်းမှဖြစ်ပါတယ
်ထိုင်းနိုင်ငံကဒီကုမ္ပဏီတွေကိုအမိပြက်စင်းသွင်းလိုက်တာကိုဒီမြန်မာနိုင်ငံဘက်က agency တွေသိအောင်ရောဆရာတို့အနေနဲ့ပေါ့နော်ဘယ်လိုများဆောင်ရွက်ထားတာတွေများရှိမလဲလို့ပါဆရာရဲ့
ဒါတော့ကျွန်တော်တို့ MOEF ကိုကျွန်တော်တို့အာပို့ထားပါတယ်ဆိုတော့ကျွန်တော်တို့က agency တစ်ခုချင်းကိုတော့ link ရှိတယ်မှန်ပဲဒါပေမဲ့သူတို့အားလုံးကို control ကတော့ main ဘက်ဖြစ်တဲ့ MOEF ကိုကျွန်တော်တို့ပြောလိုက်လို့ရှိရင် agency အားလုံးကိုပြောလိုက်တာနဲ့အတူတူပါပဲခင်ဗျ
ဆရာတို့ဒီလိုအမည်ပြက်စင်းတွင်းထားတဲ့ company တွေနဲ့ဒီမြန်မာဘက်က agency တွေနဲ့ပေါ့နော်ကဲ၍များချိတ်ဆက်ဆောင်ရွက်မှုတွေဆက်ရှိနေအောင်မယ်ဆိုရင်ရောအရေးယူဆောင်ရွက်မှုတွေရှိလာနိုင်မလားဆရာရဲ့
ဒါပေါ့ကျွန်တော်တို့ကဟို blacklist လို့ပြောထားပါတာကိုဟိုဘက်က domain ကိုဒီဘက်ကတည်ရင်း agency ကချိတ်ပြီးတော့ယူလာတဲ့ဆိုရင်စီးစစ်တွေ့တာနဲ့တပြိုင်နက်သူလည်းကုသပြောလဲလိုအပ်တဲ့အရေးယူဆောင်ရွက်မှုခံရပါပါခင်ကျွန်တော်တို့ကတော့ຢာရီတဲ့မလုပ်ပါနဲ့လို့ပြောထားတာကိုဒီဘက်ကတည်ရင်း agency တွေကရအောင်ချိတ်ပြီးတော့ညွှန်ကြားထားတဲ့ဒီအမည်ပြက်စင်းပေးထားတဲ့ agent တွေ agency တွေနဲ့ဆက်လို့ရတယ်သူလည်းကုနာဆိုတဲ့ blacklist ထဲပါသွားဖို့များပါတယ်
ဒီထိုင်းနိုင်ငံမှာရောက်ရှိနေတဲ့မြန်မာလုံသမားအရေးနဲ့ပတ်သက်ပြီးတော့ရှေ့ဆက်ဆောင်ရွက်မဲ့လုပ်ငန်းစဉ်တွေဘာတွေများရှိမလဲရှင်
အဲထောက်ထားရှိတဲ့လူတွေကိုတရားဝင်ကျွန်တော်တို့ဟိုဗီဇာအဲခုနပြောတဲ့ passport ရအောင်ဆက်လုပ်မယ်ထောက်ထားမရှိတဲ့လူကိုလောလောဆယ်ခုနပြောတဲ့စီရောပိုင်ပေါ့လောလောဆယ်စီရောပိုင်ထုတ်ပေးနိုင်အောင်လုပ်ပေးမယ်အဲတကယ်လို့လုံသမားကြီးကငြင်းပွားမှုဖြစ်လာပြီးဟိဆိုမှပဲကျွန်တော်တို့ဆက်ဆံရအလို့ရှင်နဲ့ထိုင်းနိုင်ငံကလုံသမားဦးစီးဌာနနဲ့ဆက်ဆက်ပြီးတော့မှာပဲသူ့နိုင်ငံပြတန်းထားတဲ့ဥပဒေပေါ့နော်အဲ့ဒီအပေါ်မှာမူတည်ပြီးတော့ကျွန်တော်ညှိနှိုင်းတာတွေစိတ်ဆက်တာတွေပြောဆိုတာပဲကျွန်တော်တို့ကတော့ဒါ MOU ရသွားတာဆိုတော့တိန့်ကျော်ပဲရှိတယ်ဗျသူကသူကနပြောတဲ့ဟိုတရားမဝင်ကြောင်းကသွားတဲ့ဥစားကတော့ဟိုနှစ်တန်းလည်းပြောတယ်သုံးတန်းလည်းပြောတော့ဒါကတော့ကျွန်တော်တို့တရားဝင်ပြောဖို့တော့ခက်တာပေါ့
ဆရာကြီးကလို့ဖြစ်ပေးရတော့ RFA ကျေးဇူးတင်ပါတယ်ရှင်